COVID-19 ကရောဂါကြောင့်သေဆုံးသူအရေအတွက်ဟာအောက်တိုဘာနဲ့နိုဝင်ဘာလတွေမှာမြင့်တက်လာမယ်လို့ခန့်မှန်းထားကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ဥရောပဆိုင်ရာအဖြစ်အကဲကပြောကြားပါတယ်။အဲဒီနှစ်လမှာသေဆုံးသူပိုများလာလိမ့်မယ်လို့ Hans Kluger က AFP သတင်းဌာနနဲ့မေးမြန်းကမ်းမှာပြောကြားခဲ့တာပါ။ကိုဗစ်ကာကွယ်ဆေးပေါ်လာရင်ကရောဂါဖြစ်ပွားမှုအဆုံးသတ်သွားမယ်လို့ပြောနေကြတာကလည်းမမှန်ဘူးလို့သူကပြောပါတယ်
။ It's not the vaccine. People, I hear the whole time the vaccine is going to be the end of the pandemic. Of course not.
ကာကွယ်ဆေးဟာလူတိုင်းအတွက်ထိရောက်ချက်မှထိရောက်နိုင်မှာဖြစ်ပါတယ်။အခုသိထားရသလားတချို့ကိုထိထိရောက်ရောက်ကာကွယ်ပေးနေတဲ့တချို့ကိုကာကွယ်မပေးဘူးလို့ WHO ရဲ့ဥရောပဆိုင်ရာအကြီးအကဲ Hans Kluger ပြောသွားတာပါ။လူတွေအနေနဲ့ကိုဗစ်ကရောဂါရှိနေချင်းဘယ်လိုသတိထားကာကွယ်နေမလဲဆိုတာသဘောပေါက်စေကြမှာကရောဂါကြီးအဆုံးသတ်မှာဖြစ်မယ်လို့သူကပြောပါတယ်။အခုကမ္ဘာတဝန်းကိုဗစ်အကြီးပြုလူနာဟာ29တန်းကျော်သွားပါပြီ။သေဆုံးသူကလည်း 6,200 ကျော်နေပါပြီ။ဒီနေ့ခုနေ့ကကမ္ဘာမှာတရက်ထက်အကြီးပြုလူနာ 3,900 ကျော်နဲ့ဆန်းကျင်တွေများခဲ့တယ်လို့ WHO ကပြောပါတယ်။မြန်မာနိုင်ငံမှာလည်းဒီကနေ့အတူလည်း3နိုင်ခွဲအချိန်အထိအကြီးပြုလူနာ 3,500 ရောက်သေဆုံးသူ26ရောက်ရှိပါတယ်။အတီးပြုလူနာတွေကအသက်80သွေးတိုးရောဂါအခန့်ရှိသူအမျိုးသားနဲ့အသက်82နှစ်အရွယ်ဆီးချိုရောဂါသွေးတိုးနဲ့နှလုံးသွေးကြောချင်းရောဂါအခန့်ရှိသူအမျိုးသားတို့ဒီကနေ့ကွဲလွန်သွားတယ်လို့ကျန်းမာရေးနဲ့အားစာဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။